ကျွန်တော်မျိုးနဲ့ကြောက်အိုက်ခြေရွာအုပ်စုကခြေရွာ၃ရွာကိုမြန်မာစစ်တပ်ကိုထောက်ခံအားပေးတယ်ပြူစောရီတပ်ဖွဲ့တွေကအတင်းကျပ်ပြည်သူစစ်တင်းနဲ့တက်ဖို့ဖိအားပေးချိတ်ချောက်နေတယ်လို့ဒေသခံတွေကပြောကြပါတယ်ပြည်သူစစ်တင်းနဲ့မတက်ရင်ခြေရွာတွေကိုမိရှုပ်ပစ်မယ်လို့ချိတ်ချောက်ခဲ့တယ်လို့လည်းကျွန်းလာဒေသခံတွေကဆိုပါတယ်ဒီကြောင့်တရင်ပြပိုးချက်ကိုအခြေခံပြီးမန္တလေးစီအောင်ကတင်ပြပါမယ်
စကိုင်းတိုင်းကျွန်းလာမြို့နယ်ကြောက်အင်ကြီးရွာအုပ်စုကကြောက်အင်ရွာတပောင်းရွာနဲ့ငပြောတော်ရွာတို့ကိုဒီစနေနေ့လောက်တုန်းကတူစောတိအင်အားတရားဝန်ကျင်လောက်ကလက်နဲ့အင်အားအပြည့်စုံနဲ့ဝင်လာပြီးပြည်သူစစ်တင်နဲ့တက်ဖို့ပြောခဲ့တယ်လို့တရွာကိုလူရည်အတွက်ဘလောက်တက်ရမယ်ဆိုတာကိုလည်းတတ်မှတ်ပြီးသွားတယ်လို့အနီးဝန်ကျင်ကြီးရွာကဒေသခံတူကပြောပါတယ
်အမြင်မိရပေါ့ဗျာကြောက်အင်ရဲ့တပောင်းရင်ငပြောတော်ကကြောက်အင်အုပ်စုပေါ့ဗျာနော်အုပ်စီအတုံးရဦးရဟာလေဒီမှာရောက်လာတဲ့ဒီအင်အားတရားဒီဘာလောက်ပေါ့အဲ့လောက်ဒီသားနဲ့လက်နက်တွေပြည့်စုံနေဝင်လာပြီးတော့မှဒါမှရှိတဲ့လူကြီးတွေပါလေဒီမှာအတင်းအတင်းကျက်ဖျားပြရမလို့ကြောက်အင်ကရွာကြီးဖြစ်တဲ့အတွက်ဒီလိုကအင်အားဘာတင်လောက်တောင်းနေပေါ့ဗျာမနိုင်ကြောက်အင်တော့အဲ့ရွာလေးကဘာမှလူလဲဘာမှမလုပ်တဲ့ရွာလေးပေါ့ဗျာဟိုဘာဘာဘာသူဘာမှသူလည်းသိကြမှာကိုယ့်ဟာလည်းကိုအေးအေးနေနေတဲ့ရွာလေးပေါ့ဗျာအဲ့ဒါလေးကဟိုအတင်းကျက်ဖျားပြီးတော့မှတပေါင်းကူကအင်အားအစိတ်ပေါ့25ယောက်တောင်းတယ်ပေါ့ကြောက်ရင်ရဘူးတော့ဟောပါပေါ့အင်အား50တောင်းတယ်ပေါ့အားလုံးမပြောတော့ရဘူးတော့သူကသူအင်အားသူကလည်း30တောင်းထားတယ်လို့ပြောတယ်ဗျာ
ပြည်သူစစ်တင်နဲ့မတက်ရင်အဲ့ဒီရွာလေးကိုမီးရှို့မယ်လို့ချင်းချောက်ခဲ့ပြီးတော့နောက်တစ်ပတ်အတွင်းအကြောင်းပြန်ကြဖို့ပြူစောတိဖွဲ့ရီကပြောခဲ့တယ်လို့ဒေသခံတွေနဲ့နှိဆက်သူတူကပြောပါတယ်။လူငယ်တွေနှစ်လားလောက်တုန်းကကြောက်အင်ကြီးရွာရဲ့ရွာလေးမှာမပြောတော့ရွာသားတူနဲ့ဤနိုင်ရွာသားတူကိုပြစ်ဒတ်ထားဘူးရာကြောင့်ဒေသခံတွေကကြောက်ရွံ့နေကြတယ်လို့အနီးဝန်းကျင်ကြီးရွာကဒေသခံတူကပြောပါတယ
်။တစ်ပတ်အတွင်းအကြောင်းပြန်မှလို့ပြောထားတယ်လေဗျာ။တစ်ချက်ပြီးသွားရင်လာမယ်လို့ပြောမှချင်းချောက်ပြပြောသွားတယ်လေဗျာ။မပေးအဲ့လိုမျိုးလူငယ်ကတောင်းတဲ့ဟာကိုမလုပ်ပေးလို့ရှိရင်ရွာကိုမီးရှို့မယ်ဒီပိုင်းလည်းအဲ့လိုမျိုးလည်းချင်းချောက်သွားတယ်။ဟောဒီကချင်းချောက်မှုတွေရှိတယ်ကြာတစ်ခါကျွန်တော်ကြားမိတာကဟောပေါ့ကြောက်ရင်ရွာထဲမှာပဲဟိုဒီနှစ်ယောက်ကိုပြစ်ဒတ်ခံထားတယ်ပေါ့ရွာလေထဲမှာပဲဒီနှစ်ယောက်ကဆန်းခေါ်လာပြီးမှရွာလေထဲမှာပဲအဲ့လိုမျိုးပြစ်ဒတ်သွားတယ်ဆိုရင်တော့ကြားမှုတွေကြာအဲ့ဒါနဲ့ဆိုတော့သူကအဲ့လိုမျိုးရွာထဲမှာပဲအဲ့လိုမျိုးတွေလောက်ခံထားတာဆိုသူလည်းတော်တော်ကြောက်နေကြတယ်လို့ဖြစ်ပါတယ
်။ကျွန်းလာမျိုးအဝင်ထွက်တွေကိုမတ်လအကုန်ပိုင်းလောက်မှာပြန်ဖွင့်ပေးခဲ့ပေမဲ့မြို့အဝင်အထက်မှာအစ်စ်အစည်းတွေရှိပြီးတွာလာရေးမလွယ်ကူသေးသလိုကုံရောင်းကုံဝင်တွေကအစအစ်စ်မတည်နိုင်သေးဘူးလို့ဒေသခံတွေကပြောပါရယ်ကျွန်းလှကံပလူနဲ့ကောလီမြို့နယ်တွေကကြေးရွာတချို့လျှက်စစ်မီဖြတ်တောက်ခံထားရတာဟာအခုဆိုရင်တလဝန်းကျင်ရှိလာပြီးဖြစ်တာကြောင့်ဒေသခံတွေအတွက်အခက်အခဲတွေဖြစ်နေရတယ်လို့လည်းဆိုပါရယ်ကျွန်းလှမြို့နယ်တွေကိုချက်တင်ဘက်ကနေစစ်ကောင်စီစစ်ကြောင်းတွေဝင်နေတာလည်းရှိတယ်လို့ဒေသခံတူကအခုလို့ပြောပါရယ်
။ဘာမှလည်းမပြောဘာအကြောင်းကြောင့်မီးဖြတ်တယ်ဆိုတာလည်းဘာမှလည်းမပြောတော့ဘလို့မှလည်းမသိရောက်ရတရားကြီးတဲ့ဒေသခံတွေကလည်းဘာကြောင့်မီးဖြတ်တာလဲဘလို့ကြောင့်လဲဆိုတာလည်းဘူးမှလည်းမပြောတော့ဘူးလို့ပြီမှာစစ်ကြောင်းရှိတယ်လို့ပြောအောင်ပေါ့လေဟိုဟာ36ပြပေါ့အဲ့ဒါကသူကအခုကျွန်းလာကိုပြန်ဝင်နေတယ်ဗျာပြီးခဲ့တဲ့ဟိုဟာကမှလေချက်တင်းပေါ့ပြီးခဲ့တဲ့အစကမှချက်တင်းကိုသွားပြီးတော့အခုကျွန်းလာကိုတစ်ခေါက်ပြန်ဝင်နေတယ်ဗျာ
ကျွန်းလာမြို့နယ်အတွင်းကြေးရွာတချို့ကိုလည်းမြန်မာစစ်တပ်ကနေနေရှင်းလင်းရေးစစ်ကြောင်းတွေဝင်တယ်လို့ကြေးရွာကနေနေကိုမီးရှို့တာတွေလည်းရှိရာကြောင့်ဒေသခံတွေစစ်ပီးရှောင်နေရတာလည်းရှိပါတယ်စစ်တပ်နေနေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွင်အိုးရင်ဆွန့်ခွာထွက်ပြေးနေရတဲ့စစ်ရှောင်အရေးအတွက်ဒီတနည်းထက်တနည်းပို့ပြီးတော့တိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လေမြန်မာစစ်တပ်ကဆွဆွဲထားပါတယ်ရှင်